မင်္ဂလာပါရှင်2018ခုနှစ်ဧပြီလ26ရက်ကြာသပတေးနေ့ညနေ6:00ခွဲကနေ9:00ထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်။ကျွန်တော်အောင်လင်းပါဒီနေ့နေ့နောက်ဆက်ရမယ့်သတင်းတွေထဲမှာတော့ American Congress တို့မှာပြင်သစ်သမားရဲ့မင်းငွန်းနဲ့နိုင်ငံခြားဆက်ဆံရေးကိစ္စတွေပြင်ကွလွဲချက်တွေကိုလည်းအလေးထားပြောသွားပါရယ်။မြန်မာနိုင်ငံပါဝင်ရှိတော်အရှေ့နိုင်ငံများအပြင်အာဆီယံရဲ့စီးပွားရေးနဲ့ကုန်သွယ်ရေးဝန်ကြီးတွေရဲ့စီးပွားရေးတွေစင်ကာပူနိုင်ငံမှာဒီကနေ့စတင်ကျင်းပနေပါပြီ။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တိမ်ငြိမ်ထိုင်နေသူချင်းညာပြေးသွားမှာပါ။
နိုင်ငံတကာသတင်းတွေအပြီးနောက်ဆက်ရမယ့်သတင်းလာတွေဆက်သွယ်မြင်မြန်ချက်တွေထဲမှာတော့အရင်ဆုံးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်စီယိုနာမှာထောင်ထဲချီတဲ့နေရပ်ဆွန့်ခွာသွားသူတွေဟာဘာကြောင့်မြန်မာပြည်တွင်းပြန်မဝင်ကြသေးတာပါလဲ။ဒ
ီမှာကျန်စီကားနဲ့ကျွန်တော်ပြန်သွားလို့မရဘူး။နောက်ကျွန်တော်ဘက်ကနေလည်းဘာထောင်ဆွေးကြရလိုက်ရတာလိုက်လို့မရှိလို့ကျွန်တော်လည်းဘာထောင်နေရမှာကျွန်တော်သွားပါပါကျွန်တော်နေရာကိုကျွန်တော်သွားပါပါ။
နေဆက်ချန်စီယိုနာမှာလက်တလောနေထိုင်နေသူဥဒေးမိုဟာမက်ရဲ့ပြောပြချက်နဲ့အတူနားဆင်ရပါမယ်ရှင်။နိုင်ငံတကာသတင်းလာတွေမှာတော့အမေရိကန်ရဲ့အီရန်မြောက်ကိုရီးယားတို့အပေါ်ကျင့်သုံးတဲ့နျူကလ িয়ার ဒီပလိုမေစီအကြောင်းကိုထုတ်ပြန်ပေးဖို့ရှိသလိုရုရှားအာဏာပိုင်တွေက App Telegram တွေကိုပိတ်ခဲ့ပြီးမကြားခင်မှာပဲ Facebook သုံးနာကိုပိတ်ဖို့ပါသတိပေးထားတဲ့ Social Media ပေါ်တင်ကြပ်မှုတွေကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြပါမယ်ရှင်။
အမေရိကန်ကွန်ဂရက်စ်တော်မှာပြင်သစ်သမားအီမန်နျူအယ်မက်ခရွန်မနေ့တုန်းကမင်းငွန်းပြောရမှာနိုင်ငံခြားတမိုင်းဝင်ခိုင်မာတဲ့ဆက်ဆံရေးနဲ့ဘုံချိုးစည်းဝါးတွေပြင်ထူးခြားတဲ့ကွဲလွဲချက်တွေကိုလည်းအလေးထားပြောကြားသွားပါရယ်။သုံးရက်ကြာအမေရိကန်ခီးစဉ်တွင်နိုင်ငံစလုံးမှာဖြတ်သန်းခဲ့မှုရဲ့တော်လိုင်းစစ်ပွဲအထွေကြုံတွေဒုတိယကမ္ဘာစစ်ကနေဒီကနေ့ခေတ်ထိအမြင့်တွယ်လာခဲ့တဲ့ဆက်ဆံရေးကိုပြင်သစ်သမားကအသာပြေပြောကြားသွားခဲ့တာပါ။လွတ်လပ်ခွင့်နဲ့ဒီမိုကရေစီကိုတန်ဖိုးထားတဲ့အမေရိကန်နဲ့ပြင်သစ်နိုင်ငံတွေအနေနဲ့ကမ္ဘာတွင်းကြုံတွေ့နေရတဲ့အကြမ်းဖက်ဝါဒတိုက်ပွဲတွေမှာလက်တွဲကျိုးပန်းနေကြောင်းလည်းပြောဆိုသွားပါရယ်။ပြည်ထောင်စုသတင်းပတ်တဲ့ဥရောပပါလီမန်မှာပြောကြားခဲ့တဲ့မိန့်ခွန်းမှာလိုပဲအမျိုးသားရေးဝါဒနဲ့ထိကျန်မူဝါဒတွေကိုလည်းရှုတ်ချသွားခဲ့တာပါ။အမျိုးသားရေးဝါဒနဲ့အထိကျန်မူဝါဒတွေဟာကြောက်ရွံ့မှုတွေကိုယာယီကူစားတဲ့အယူအဆတွေသာဖြစ်ကြောင်းလည်းသတိပေးခဲ့ပါတယ်။အနာဂတ်မျိုးဆက်တွေအတွက်ကမ္ဘာကြီးကိုထင်းထင်းဆက်လျှောက်ဖို့လိုအပ်ချက်တွေကိုလည်းအလေးထားပြောခဲ့တာပါ။တဘာပတ်ဝန်းကျင်ပေါ်ချင်းချောက်မှုတွေဟာလက်တွေ့ရင်ဆိုင်နေရတဲ့အန္တရာယ်တစ်ရပ်ဖြစ်ကြောင်းနဲ့ယာယီလူဆန်ရပါရီနိုင်ငံတကာဘောတူညီချက်ကနေလွတ်ထွက်ဖို့တမတ်တော်နဲ့ထွန့်ရဆုံးဖြတ်ချက်ဟာယာယီသဘောထားကွဲလွဲမှုသာဖြစ်လိမ့်မယ်လို့ရှုမြင်ကြောင်းလည်းပြောဆိုထားပါတယ်။ပြည်သူ့သမ္မတရဲ့ဝါရှင်တန်ခီးစင်မှာတော့အီရန်ရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်လို့2015ခုနှစ်ကနိုင်ငံတကာသဘောတူညီချက်ပေါ်မှာလည်းအာရုံစိုက်ပြောကြားထားပါတယ်။
အမေရိကန်ပြည်ထောင်စုသမ္မတအင်ဂျီရောကိုမနေ့ပြန်တောက်ကြနေမှာဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲတရက်ကြာလာရောက်ဖို့ရှိပါတယ်။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ရဲ့သုံးရက်ကြာအမေရိကန်နိုင်ငံတော်ခီးစင်အပြီးဂျာမနီဝန်ကြီးချုပ်လာတာပါ။သူတို့ရဲ့အပြန်အလှန်အမေရိကန်ခီးစင်တွေဟာဆိုရင်အီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်တို့နှုတ်ထွက်မသွားစေရေးနောက်ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေရဲ့အလူမီနီယံနဲ့သံမဏိတင်ပို့ကုန်တွေအပေါ်အခွန်ကင်းလွတ်ခွင့်ရရေးအတွက်သမ္မတဒေါ်နယ်ထရန့်ကိုစီယုံနားချနေကြတာလို့လည်းရှုမြင်ကြတာပါ။ပြင်သစ်သမ္မတမက်ခရွန်ကတော့သမ္မတထရန့်ကိုပျော့ပျော့ပြောင်ပြောင်နဲ့အောင်အောင်မြင်မြင်ချဉ်းကပ်ခဲ့ပုံရပါမယ်လေ။ဂျာမနီဝန်ကြီးချုပ်မာကဲကတော့ဘုံစံတန်ဖိုးတွေနှစ်ဦးအကျိုးတူကိစ္စတွေကိုအခြေခံပြီးသမ္မတထရန့်ကိုပွန့်ပွန့်လင်းလင်းချဉ်းကပ်ပြောဆိုလိမ့်မယ်လို့နိုင်ငံရေးသုံးသပ်သူတွေကယုံကြည်ထားပါတယ်။အမေရိကန်ပြည်ထောင်စုဗြိတိန်ဂျာမနီပြင်သစ်ရုရှားတရုတ်တို့နဲ့အီရန်ကြား2015ခုနှစ်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်တို့နှုတ်ထွက်မသွားရေးအတွက်ပြင်သစ်သမ္မတကသူ့ခီးစဉ်အတွင်းမှာသမ္မတထရန့်ကိုရောလွတ်တော်ကိုပါထပ်ခါတလဲလဲတိုက်တွန်းခဲ့တာပါ။သဘောတူညီချက်မှာအမေရိကန်တို့ဆက်ပြီးပါဝင်ဖို့သမ္မတထရန့်ဘက်ကလုပ်ပါမလားဆိုတဲ့အပေါ်မှာစိတ်မချဘူးလို့လည်းပြင်သစ်သမ္မတကမနေ့တုန်းကပြောဆိုခဲ့ပါတယ်ရှင်
။အမေရိကန်တဘောပတ်ဝန်းကျင်ထင်းထင်းဆက်လျှောက်ရေးအေဂျင်စီ EPA အကြီးကဲ Scott Porter တာဝန်ယူစဉ်ကာလအတွင်းကျွေးပိုင်ဖောက်ပြမှုလွဲမားတဲ့တုံ့ဆွဲမှုဆက်ဆွဲချက်တွေအတွက်ဒီနေ့လွှတ်တော်မှာမေးခွန်းထုတ်ခံရမှာဖြစ်ပါတယ်။ EPA ရဲ့ဗဏ္ဍာရေးတုံ့ဆွဲနဲ့ပတ်သက်လို့အောက်လွှတ်တော်ဆက်ကော်မတီနှစ်ခုရှိမှထွက်ဆိုရမှာလေကြောင်းခီးသွားရမှာထက်ထန်းချက်ချက်တုံ့ဆွဲခဲ့တာလွန်ရီဆောက်ရှောက်တွေနဲ့ဝါရှင်တန်မှာအခက်အခဲငှားရမှာတုံ့ဆွဲခဲ့တဲ့ကုန်ကျစရိတ်တွေနဲ့ပတ်သက်ပြီးလွတ်တော်ကိုယ်စားလှယ်မေးခွန်းထုတ်မယ်လို့လည်းမျှော်လင့်ရပါတယ်။အမေရိကန်အစိုးရဌာနတွေရဲ့တာဝန်ခံမှုတွေကိုကြီးကြပ်ရတဲ့ ဂျီအိုဌာနကတော့ EP အခြေခံသုံးဖို့အတန်လုံငန်းတစ်ခန်းကိုဒေါ်လာ4,300တည်ပြုခဲ့တာဥပဒေကိုချုပ်ပေါက်ရောက်တဲ့အကြောင်းဒီလဆန်းမှာပဲပြောဆိုထားပါတယ်။ EP ကတော့အများပြည်သူချင်းချမှုအန္တရာယ်မကြုံရအောင်နဲ့စိတ်ချလက်ချအလုပ်လုပ်နိုင်အောင်လိုအပ်ချက်အရာသုံးစွဲရတာဖြစ်တဲ့အကြောင်းကာကွယ်ပြောဆိုထားပါတယ်။ EP အခြေခံရဲ့လုပ်ရည်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့နဲ့ရာထူးကဖယ်ရှားဖို့ဒီမိုကရက်အမတ်တွေရဲ့တောင်းဆိုမှုတွေမှာ Republican ကိုယ်စားလှယ်ချုပ်လဲပူပေါင်းပါဝင်လာနေကြပါတယ်။အင်ပြီးတော့ပြောခွင့်ရသူ Sarah Huckabee Sanders ကတော့သမ္မတဒေါ်နယ်ထရန့်ဆိုးရအနေနဲ့စိုးရိမ်ပူပန်မှုတွေပေါ်တုံ့တက်နေပြီး Agency အနေနဲ့အဖြစ်ပေးနိုင်လိမ့်မယ်လို့ညွှန်လင်းကြောင်းလည်းပြောဆိုသွားခဲ့တာပါ။ EPA ကြီးကသမ္မတထရန့်ဆွေးပြခန့်ခဲ့တဲ့အစိုးရဖွဲ့မှအခြေတင်ပြောစရာဖြစ်ရဆုံးပုဂ္ဂိုလ်တွေထဲမှာတူဦးပါဝင်လည်းဖြစ်ခဲ့မှုပါတယ်
။ American ပြည်တော်စုကိုကလေးဘဝမှာမိဘတွေနဲ့အတူတရားမဝင်ရောက်ရှိလာကြတဲ့ Dreamer စေလို့ခေါ်တဲ့လူငယ်ချွေပြဝင်ရောက်သူတွေကိုဌာနေပြန်ပို့မယ်အရေးကနေကာကွယ်ပေးထားတဲ့ဓာကာအစီအစဉ်ကိုဆက်ပြီးထားရှိဖို့အောက်တရားရုံးကဆုံးဖြတ်လိုက်တဲ့အပေါ်ဒီစီစဉ်ကိုထောက်ခံပေးကြတဲ့လွှတ်တော်အမတ်တွေကချိုးဆိုလိုက်ပါတယ်။တရားသူကြီးတွေရဲ့ဆုံးဖြတ်ချက်ကအမေရိကန်ပြည်သူတွေရဲ့ဆုံးဖြတ်ချက်ပဲဖြစ်တဲ့ Dreamers နိုင်ငံမှာဆက်ပြီးနေနိုင်ဖို့ပြည်သူတွေကလိုလားနေကြတာလို့မင်းနီဆိုတာပြည်နယ်ကိုစားပြုဒီမိုကရက်အထက်လွှတ်တော်အမတ်အေမီ ကလိုဘတ်ချာက VOA ကိုပြောပါတယ်။ဒီလူတွေရဲ့90ရာခိုင်နှုန်းကျော်ကအလုပ်လုပ်နေကြသူတွေ၊ကျောင်းတက်နေကြသူတွေဖြစ်တယ်လို့လည်းပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုကိုကလေးဘဝမှာတရားမဝင်ရောက်ရှိခဲ့ကြသူ9,000လောက်ကိုယာယီအလုပ်လုပ်ခွင့်နဲ့ပညာသင်ကြားခွင့်ပေးထားတဲ့ဓာကာစီစဉ်ကိုမတ်လ5ရက်နေ့မှာအဆုံးသတ်ဖို့သမ္မတထရန့်ကပြီးခဲ့တဲ့နှစ်ကသတ်မှတ်ခဲ့တာပါဒါပေမဲ့လည်းဖက်ဒရယ်တရားရုံးတစ်ခုကပြီးခဲ့တဲ့အင်္ဂါနေ့မှာပဲအမေရိကန်အစိုးရအနေနဲ့ဓာကာစီစဉ်ကိုဆက်ပြီးထားဖို့နဲ့ရှောက်ထားမှုအသစ်တွေကိုလက်ခံဖို့အမိန့်ချမှတ်ခဲ့တာဖြစ်ပါလိမ့်ရှင်
ကျန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီလိုမြန်ကျန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံပါဝင်8000နိုင်ငံများသည့်အာဆီယံရဲ့စီးပွားရေးနဲ့ကုန်သွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးတွေစင်ကာပူမှာဒီနေ့စတင်ကျင်းပနေပါပြီ။အာဆီယံစင်ကာပူနိုင်ငံကကုန်သွယ်ရေးဝန်ကြီးလင်ဟန်ကင်ကတော့အာဆီယံအသင်းပေါ်ယုံကြည်အားထားမှုတွေပုံမှန်အားကောင်းလာစေဖို့အာဆီယံစီးပွားရေးဝန်ကြီး AEC ကိုခိုင်မာအောင်တိစောက်ဖို့လိုအပ်ကြောင်းဒီနေ့ခန်းနာဖွင့်ပွဲမှာပြောဆိုသွားခဲ့တာပါ။မနေ့ပတ်စနေနေ့မှာစတင်ကျင်းပဖို့ရှိနေတဲ့အာဆီယံအသင်းဝင်နိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲမှာတော့ကုန်သွယ်ရေးစစ်ပွဲတွေပေါ်ပေါ်လာနိုင်တဲ့အခြေအနေတွေတောက်ပြုတ်ပင်လယ်ပြင်မှာပိုင်ဆိုင်မှုတွေအငင်းပွားနေတဲ့ကိစ္စတွေဖြစ်မြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့အချက်တဲတွေကိုလည်းဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးမှာဒေသတွင်းပြဿနာတွေကိုဆွေးနွေးမယ်အလားအလာရှင်းနေပေမဲ့ရလဒ်ခိုင်ခံမှာထွက်ပေါ်လာဖို့အတွက်တော့တိတ်မျှော်လင့်မထားကြပါဘူး။ဒီချင်းအာဆီယံထိပ်သီးအစည်းအဝေးကိုတော့မြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တက်ရောက်မှာမဟုတ်ပဲမကြာခင်ငါမှာသမ္မတသစ်ဖြစ်လာတဲ့ဦးဝင်းမြင့်တက်ရောက်မှာဖြစ်ပါတယ်။သမ္မတဦးဝင်းမြင့်ကတော့ထိပ်သီးအစည်းအဝေးတက်ရောက်ဖို့ဒီနေ့ပဲနေပြည်တော်ကနေထွက်ခွာလာခဲ့တာပါ။ပြီးခဲ့တဲ့နေ့တည်းရခိုင်ပြည်နယ်မြောက်ပိုင်းကလူညုံရေးကိစ္စကနေကိုစီးနင်းတက်ခဲ့တဲ့ARS ဆွေအုပ်စုကိုမြန်မာတပ်ဖွဲ့တွေလိုက်လံရှင်းလင်းရကလူခွင့်ရေးချုပ်ဖောက်မှုတွေကြောင့်ဒုက္ခသည်တိုင်းနဲ့ချပြီးအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရကြောင်းကုလသမဂ္ဂပါဝင်နိုင်ငံကတန်ဝန်ကမြန်မာအာဏာပိုင်တွေအပေါ်ဖိအားပေးနေတယ်လို့အာဆီယံသင်းဝင်နိုင်ငံတချို့ကလည်းပြစ်တင်ဝေဖန်နေကြတာပ
ါမြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်ဆိုးရွားတဲ့လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုအမေရိကန်ဆိုးရွားကအပြင်းထန်စုံစမ်းစစ်ဆေးနေပါတယ်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာရိုဟင်ဂျာအမျိုးသားအမျိုးသမီးတထောင်ကျော်ကိုတွစ်ဆုံမြင်မြန်ပြီးပြီလို့အမေရိကန်တာဝန်ရှိသူ2ဦးကပြောတဲ့အကြောင်း Reuters သတင်းမှာဖော်ပြထားပါတယ်။အဲ့ဒီတဲမှာမြန်မာစစ်တပ်ကကျူးလွန်တဲ့တပ်ဖြတ်မှုမဒိန်ကျင့်မှုရိုင်းနှက်မှုနဲ့လူသားစုကိုဆန့်ကျင်ကျူးလွန်တဲ့ပြစ်မှုမျက်နှာရည်ရှိတဲ့တခြားရာဇဝတ်မှုတွေနဲ့ပတ်သက်ပြီးဆွဆွဲပြောဆိုထားတာတွေအသေးစိတ်ပါတယ်လို့လည်းဖော်ပြထားပါတယ်။နိုင်ငံတကာဥပဒေနဲ့ရာဇဝတ်တရားစီရင်ရေးဆိုင်ရာတွေမှာကျွမ်းကျင်သူစုံစမ်းစစ်ဆေးရေးမှုအယောက်20လောက်ကမလနဲ့အီဗီလာတွေမှာတွေ့ဆုံမေးမြန်းခဲ့ကြတာပါစုံစမ်းစစ်ဆေးမှုအသေးစိတ်နဲ့ပတ်သက်ပြီးအတီးပြုတ်ပေးဖို့အမေရိကန်နိုင်ငံသားရေးဌာနကို VOA ကမေးတဲ့အခါအစီအစဉ်အသေးစိတ်တွေဟာမှန်ကန်တယ်လို့နိုင်ငံသားရေးဌာနတာဝန်ရှိသူတို့ကပြောပါတယ်မြန်မာအစိုးရနဲ့လုံခြုံရေးတပ်ဖွဲ့တွေဟာကိုယ်နဲ့နိမိတ်ထဲကလူတွေအလုံးရဲ့ လူခွင့်ရေးကိုလေးစားလိုက်နာရပါမယ်။အဲ့ဒီလိုလိုက်နာဖို့ပြက်ကွက်သူတွေကိုယ့်လောက်ရဲ့အတွက်တာဝန်ခံမှုရှိအောင်လည်းလုပ်ရပါမယ်လို့နိုင်ငံသားရေးဌာနတာဝန်ရှိသူက VOA ကိုပြောဆိုထားပါတယ်ရှင်။
တောင်နှင်းမြောက်ကိုရဲ့နိုင်ငံခြားစစ်မဲ့ဆောင်ဒေသမှာနိုင်ငံကောင်းဆောင်နေရှာရှာပါပါထိတိစွနေဝဲမနေ့ကကျင်းပရမှာတောင်ကိုရီးယားသမ္မတမွန်ဂျေအင်းကမြောက်ကိုရီးယားကောင်းဆောင်ခွန်ချင်ဝန်းကိုကျေးဇူးနှုတ်ဆက်ဖို့စီစဉ်ထားပါတယ်ထိတိတွေ့ဆုံမှုစီစဉ်သေးသေးကိုတော့တောင်ကိုရီးယားသမ္မတရဲ့အရာရှိချုပ်ကဒီကနေ့ပဲထုတ်ပြန်လိုက်တာပါပမွန်ချန်ချေးရွာကရင်းချင်းကီယာမှာတရားဝင်တွေ့ဆုံမှုတိုင်ပြီးကွန်ပျူတာဘက်ကိုအတူပူတွဲဆက်ဆဲကြည့်ရှုဖို့လည်းစီစဉ်ထားကြပါတယ်ကောင်းဆောင်နေရောက်စွနေရမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်ပေါ်အာရုံစိုက်မယ်လို့လည်းမျှော်လင့်ရပါတယ်စွနေမှုအပြီးမှာတော့နိုင်ငံကရင်းနှီးမြှုပ်သုံးပြီးနေဆက်မှာတစ်ပြေတစ်ပြေဆိုင်မဲ့ခန္ဓာကိုလည်းတက်ရောက်မှာပါဒီနောက်မှာတော့ခေါင်းဆောင်တို့ထပ်မံကိစ္စုံစကားပြောပြီးညစာစားဖို့ရှိသလိုနောက်ပိုင်းမှာမြောက်ကိုရီးယားကိုယ်စားလှယ်ဖွဲ့ကိုနှုတ်ဆက်တဲ့ခန္ဓာကျင်းပဖို့လည်းစီစဉ်ထားပါတယ်တောင်နှမြောက်ကိုရီးယားနိုင်ငံခြား38လကျော်စစ်ပွဲဖြစ်ခဲ့ပြီးနောက်1953ခုနှစ်မှာစစ်ပညာရေးစာချုပ်နဲ့တက်ခိုက်မှုတွေဆုံးသတ်သွားပြီးမြဲနိုင်ငံခြားရံဖက်တွေဖြစ်နေရှိနေကြဆဲဖြစ်ပါတယ်
အိန္ဒိယနိုင်ငံမြောက်ပိုင်းမှာဒီကနေ့ကြာသပတေးနေ့ကြောင်းကားတစ်စင်းလူအဆောက်မရှိတဲ့ယထာလန်ကူမှာယထာနဲ့တိုက်မိတာကြောင့်ကလင်းငယ်73ဦးနဲ့ကြောင်းကားမောင်းသူတို့သေဆုံးခဲ့ရပါတယ်။ကုရှိနာကားမြို့မှာဖြစ်ခဲ့တဲ့တိုက်ခတ်မှုမှာကလင်းငယ်8ဦးလည်းဒဏ်ရာရတယ်လို့ရဲကပြောပါတယ်။ကလေးတွေကြောင်းအသွာလမ်းမှာယထာနဲ့တိုက်တာဖြစ်ပါတယ်။ရင်တိုက်မှုဖြစ်ရတဲ့အကြောင်းရင်းကိုရဲအဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်။အိန္ဒိယနိုင်ငံမှာအထူးသဖြင့်ဂျေးလက်ဒေသတွေကရာနဲ့ချီတဲ့ယထာလန်းကူတွေမှာလူအဆောက်မရှိပါဘူးရှင
်။ကြာသပတေးနေ့ညနေခင်းထိတ်တန့်ရနေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးသွားတာပါ။အခုနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်အတွင်းကထွက်ခွာသွားသူတွေပြန်လည်ဝင်ရောက်ရေးလုပ်ငန်းစဉ်တွေဘယ်လိုရှိနေသလဲဆိုတာကြည့်ကြရအောင်ပါ။ရခိုင်ပြည်နယ်မြောက်ပိုင်းတောင်ဖြိုလက်ဝဲမြို့နီဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံနယ်စပ်မြေမှာထောင်နဲ့ချီတဲ့နေရပ်ဆွန့်ခွာသူအစ္စလမ်ဘာသာဝင်တွေနေထိုင်နေကြပြီးသူတို့တွေဟာနေရပ်ရင်ကျေးရွာကိုတိုက်ရိုက်ပြန်ပို့ပေးဖို့နိုင်ငံသားဖြစ်ခွင့်ချက်ချင်းပေးဖို့နဲ့သူတို့လုံခြုံရေးအာမခံချက်ပေးဖို့စတာတွေကိုတောင်းဆိုနေကြပါတယ်။ဒီတောင်းဆိုချက်တွေကိုနှစ်ဖက်ညှိနှိုင်းဖို့တွားရောက်ပေမဲ့အဲ့ဒီလူတွေမရောက်လာတာကြောင့်ဆွေးနွေးနိုင်တာမရှိတဲ့အကြောင်းမြန်မာအာဏာပိုင်တွေဘက်ကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကတစ်ဖက်နိုင်ငံကိုထွက်ခွာသွားသူတွေပြန်လည်လက်ခံရေးနဲ့ပတ်သက်လို့ညှိနှိုင်းမရသေးတဲ့အခြေအနေတွေကိုမောင်တော်ဒေတာကိုတွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကအခုလိုတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့2019ခုနှစ်ဩဂုတ်လကဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ခိုက်မှုတွေအပြီးမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်9သိန်းလောက်ထွက်ပြေးခဲ့တယ်လို့ထောင်ထဲချီတဲ့နေရပ်ဆွန့်ခွာသူတွေကတော့တောင်ပြိုလက်ဝဲမြို့အနီးကဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံနယ်စပ်မြင်းကနယ်စပ်မှတ်တိုင်အမှတ်34နဲ့35အကြားမှာနေထိုင်နေကြတာဖြစ်ပါတယ်။သူတို့တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ပဇာမြို့မှာကုလသမဂ္ဂကဖွင့်လှစ်ထားတဲ့ဒုက္ခသည်စခန်းကိုမသွားကြဘဲနေဆက်မြင်းမှာပဲနေထိုင်နေတဲ့အကြောင်းကိုဦးဒေးမိုဟာမက်ကအခုလိုပြောပါတယ
်။ဘင်္ဂလားနိုင်ငံကကျွန်တော်နိုင်ငံမဟုတ်ဘူးကျွန်တော်လောလောဆယ်တည်မှာနဲ့တိတ်ကျဖို့ကျွန်တော်ရောက်လာတာကျွန်တော်ဟိုမှာအေရှန်တော့ကျွန်တော်ပြန်ကိုရင်ကျူပြန်ရောက်ဖို့ကျွန်တော်အဲ့ဒီစိတ်ကူးနေမှာကျွန်တော်ဒီမှာစောင့်နေတာပါ။ဒီမှာကျန်စရာကားနဲ့ကျွန်တော်ပြန်သွားလို့မရဘူး။now ကျွန်တော်ဘက်ကနည်းနည်းပါပါဆောင်းဆွေးကြတာလိုက်အဲ့ဒါလိုက်ရုံမရှိလို့ကျွန်တော်နည်းနည်းပါဆောင်းနေတာပါကျွန်တော်သွားပါပါကျွန်တော်နေရာကိုကျွန်တော်သွားပါပ
ါဒီနေရာမှာနေထိုင်သူတွေရဲ့တောက်ဆိုချက်နဲ့ပတ်သက်ပြီးအခုလိုဆက်ပြောပါတယ
်အဓိကကျွန်တော်ကဒီကနေကျွန်တော်တားရိုက်ရင်ကိုပဲကြင်ရှင်ပါတယ်ကိုရင်ကိုကုတဲ့ကကို now ကျွန်တော်ကကျွန်တော်မိပါတယ်ကိုဘွားတွေအကုန်လုံးကနိုင်ငံသားပဲအမျိုးသားပဲလို့မြင်ချက်ရှိတယ်ဘာကြောင့်ကျွန်တော်နိုင်ငံသားမဟုတ်တာအဲ့ဒါကျွန်တော်နိုင်ငံသားပြန်မပြောင်းNBC ကလောမလို့ပါဘူး NBC ကကျွန်တော်နားလည်တဲ့နိုင်ငံသားတော့ပဲအကူကတက်ပြီးတဆင်ထူလာတဲ့ပုံစံလေးပုံစံလေးပူဆိုးတယ်နောက်တော့လုံချိုရမှခင်ချက်
ဒေါ်လာစင်မှာမြန်မာအစိုးရကတဖက်နိုင်ငံကပြန်လည်ဝင်ရောက်လာသူတွေကိုလှဖိုးကောင်ဂျာစကန်မှာလက်ခံပြီးပြန်လည်နေရာချထားမှာဖြစ်တယ်လို့နိုင်ငံသားစီစီရေးလုပ်ငန်းစဉ်ရ National Verification Card NVC ကတ်တွေထုတ်ပေးပြီးမှနိုင်ငံသားစီစစ်လက်ခံမှာဖြစ်ပါတယ်နောက်လုံခြုံရေးအတွက်တောင်းဆိုတာကတော့သူတို့တွေကို ARSA အကြမ်းဖက်သမားအဖြစ်ဆွဆွဲပြီးဖမ်းဆီးမှာစိုးရိမ်တာကြောင့်လို့ပြောပါတယ်ဒီမှာနေထိုင်နေသူတွေဟာ6000ကျော်လောက်ရှိတယ်လို့ပြောပေမဲ့လက်ရှိမှာ3500လောက်သာရှိနိုင်ကြောင်းလဲမြန်မာအာဏာပိုင်တွေဘက်ကခန့်မှန်းထားပါတယ်မောင်တော်ခရိုင်ကဒုခရိုင်အုပ်ချုပ်ရေးမှူးဦးရဲထူးကတော့သူတို့တောင်းဆိုချက်တွေနဲ့ပတ်သက်ပြီးအစိုးရဘက်ကဆွေးနွေးဖို့ဆောင်ရွက်ခဲ့ကြောင်းအခုလိုပြောပါတယ
်ဟိုဘုရားအောင်သူတို့ဒါရောက်လာပြီးသေးပြီးမို့ကြီးပေါ့ရောက်လာပြီးတော့ညှိဖို့ဆိုသူတို့တော့ပြေးတယ်နော်ကျွန်တော်တို့ကလည်းကြိုနေပြီးတော့ဒီလိုဆင်းနေပြည်စုပေးကျွန်တော်တို့ကအင်တာဗျူးလူရဲ့တိကျငါတို့ပြည်စုပေးစ ပြောတော့ကျိုးတော့ဟုတ်ကဲ့ဟုတ်ကဲ့ပြောတယ်ပြီးတကယ်တမ်းကျွန်တော်တို့စင်းရတခုမှရောက်မလာဘူးအဲ့တော့မင်းတို့လူအနာချက်နဲ့ပတ်သက်ပြီးတော့ညှိမယ်နော်ငါတို့ဒီတောင်လူစခန်းမှာပဲတောင်လူစခန်းဆိုကျွန်တော်လက်ခံစခန်ပြောပါမယ်အဲ့လက်ခံစခန်ထဲမှာပဲသူတို့စီကကိုယ်စားလှယ်လာဒါပြီးတော့ပြင်ပြီးတော့ကျွန်တော်တို့ညှိနှိုင်းကြမယ်နော်ဒီလိုလူရဲ့ချက်ပေါ်မှာဒီဘက်ကနေစီစီပြင်းနိုင်တ
မောင်တော်ခရင်ဒုခရင်အုတ်ချွေမှုဦးရဲထူးဟာတောင်ပြိုလက်ဝဲကျိုးစိုးရေးစခန်းမှာစီမံအုတ်ချွေမှုတာဝန်ကိုယူထားသူလည်းဖြစ်ပါတယ်ဒီလဆယ်လေးရက်နေ့ကတော့နေဆက်မြင်းပေါ်မှာရောက်ရှိနေတဲ့လူ၅ဦးပါမိသားစုတစုဟာတောင်ပြိုလက်ဝဲမြို့လက်ခံရေးစခန်းကတဆင့်မောင်တော်မြို့ကိုပြန်လည်ရောက်ရှိခဲ့ပါတယ်
ပြန်လည်ဝင်ရောက်လာတဲ့မိသားစုကအင်တာအူစီဖြစ်သူဦးအက်တာအာလွန်ကအခုလိုပြောပါတယ်။တရားကျွန်တော်တွေ့ရောက်ကဒီကျွန်တော်ရဲ့နိုင်ငံရဲ့ဟိုဟာရာဆောင်ရင်ဘောပေါ်ပြီးတယ်ပြင်လာတယ်ပြင်လာတယ်။ဒီကနေ့ကျွန်တော်အစီပြလိုက်အစီပြလိုက်ကျွန်တော်ဒီလက်ကရေးစကန်လို့ရောက်တယ်။လက်ကရေးစကန်မှာဒီလော့ဒွန်လုံးနေတဲ့ညီနောက်ပါတဲ့စီပြေးပြင်လာတယ်ကျွန်တော်ဟိုဟာ
အမေစီရဲ့တော့ပြည်တယ်အပြည့်စည်ကျွန်တော်နှစ်ပေါင်းဆက်ရတဲ့ကံပြီးရပါတယ်။တောင်ပြန်တဲ့ပုံမှာကြာနေပြီလေးပြီးတော့အမေငါစားရှောက်လို့ရအောင်ဆိုပြီးတော့ဆက်ပြီးတော့အမိုးလေးဆိုင်ကလည်းလုပ်ပေးတယ်။ဦးအက်တာအာလွန်ကအရင်ကတောင်ပြိုလက်ရာကကြေးရွာအုပ်ချုပ်ရေးမှုတူဦးဖြစ်ပြီးအခုလိုပြန်လာတဲ့နောက်မှာတယ်လီဖုန်းကတဆင့်အမျိုးသားတစ္စပေါက်ဆိုပြီးချင်းချောက်တာတွေရှိကြောင်းလည်းပြောပါတ ုကိုဇန်နဝါရီလ23ရက်နေ့ကစတင်ပြီးဖွင့်လှစ်ခဲ့ပါတယ်။ကုန်းလန်းကဝင်ရောက်လာသူတွေကိုတောင်ပြိုလဝဲစခန်းကကြိုးစိုးလက်ခံဖို့နဲ့ရေလန်းကဝင်ရောက်လာသူတွေကိုငခုရစခန်းကလက်ခံဖို့ပြင်ဆင်ထားပါတယ်။မြန်မာနိုင်ငံကိုပြန်ရောက်လာသူတွေဟာပထမဆုံးရဲတပ်ဖွဲ့ကစစ်ဆေးလက်ခံမှာဖြစ်ပါတယ်။အဲ့ဒီနောက်မှာလူဝင်မှုကြီးကြပ်ရေးဌာနကလုံထုံးလုံနီးနဲ့အညီစစ်ဆေးဆောင်ရွက်ပြီး MVC ခေါ်နိုင်ငံသားစီစီရေးကမရှိသူတွေကိုထုတ်ပေးမှာဖြစ်တယ်လို့နိုင်ငံသားလျှောက်ထားနိုင်ဖို့လည်းပြင်ဆင်ဆောင်ရွက်ထားပါတယ်။ကျူဇိုရေးစခန်းက MVC ကထုတ်ပေးပြီးတဲ့နောက်မှာတော့လှဖိုးကောင်ဂျားစခန်းမှာယာယီလက်ခံထားပြီးနောက်ပိုင်းမှာကြေးဝါဒစ်တွေမှာပြန်လည်နေရာချထားမှာဖြစ်ပါတယ်။မြန်မာအစိုးရဘက်ကဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံသဘောတူညီချက်အရဒုက္ခသည်တွေလက်ခံဖို့အတွက်ဇန်နဝါရီလ23ရက်နေ့ကလေးကအစဉ်သင့်ရှိကြောင်းပြောဆိုထားပြီးနိုင်ငံတကာကတော့ဒုက္ခသည်တွေနေရာချထားရင်းနဲ့လုံခြုံရေးအရအစဉ်သင့်မရှိသေးဘူးလို့ထောက်ပြတာတွေရှိနေပါတယ်။
ရှင်များရှင်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာပြီးခဲ့တဲ့နှစ်တည်းကျဆင်းခဲ့ကြောင်းနိုင်ငံတကာသတင်းလွတ်လပ်ခွင့်စောင့်ကြည့်အခဲခန့်နေတဲ့အဖွဲ့တွေရဲ့နှစ်ပတ်လည်အစဉ်ခံစားရမှာဖော်ပြလိုက်ကြပါတယ်။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တွေကျဆင်းလာရတာဘာကြောင့်များပါလဲ။တိုးတက်လာအောင်ဘာတွေလုပ်ဖို့လိုအပ်နေသလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-2-3-2-9-9-9 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါတယ်ရှင်။
စနေနေ့တရက်လေးလိုက်မှာပါဝင်ဆွေးနွေးလဲဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုနိုင်ငံတကာသတင်းလွှာတွေကိုနာဆင်ကြရပါမယ်။အမေရိကန်အစိုးရရဲ့မြောက်ကိုရီးယားနဲ့အီရန်နိုင်ငံတွေကနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအစီအစဉ်တွေဟာလာမယ့်သတင်းပတ်အနည်းငယ်တွင်အသေးစိတ်စောင့်ကြည့်ခံရဖို့ရှိနေပါတယ်။ဘာလို့လဲဆိုတော့အီရန်ရဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကိုအမေရိကန်အနေနဲ့ဆက်လက်ထောက်ခံမယ်မထောက်ခံဘူးဆိုတဲ့ဆုံးဖြတ်ရမယ့်ရက်ဟာနီးကပ်လာနေတာအပြင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ထိပ်သီးဆွေးနွေးပွဲအတွက်လည်းနောက်ဆုံးအဆင့်ပြင်ဆင်နေကြလို့ပဲဖြစ်ပါတယ်။ဒီထိပ်သီးဆွေးနွေးပွဲဟာဇွန်လ3ပိုင်းလောက်မှာအစောဆုံးကျင်းပနိုင်ခြင်းရှိတယ်လို့သမ္မတထရမ့်ကပြောထားပါတယ်။နျူကလ িয়ার ဒီပလိုမစီအကြောင်း Greta Ben Susan Sastarani က Plot in a Season မှာမေးမြန်းထားတာကို VOA သတင်းတောက် Robert Raphael ကသတင်းပေးပို့ထားပါတယ်။ကိုဇော်ဝင်းလိုင်ကအပြည့်အစုံပြောပြပါမယ်ရှင
်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ရပ်တန့်ရေးအတွက်2015ခုနှစ်မှာရရှိခဲ့တဲ့နိုင်ငံတကာသဘောတူညီချက်ကို သမ္မတဒေါ်နယ်ထရမ့်ကအချင်းချင်းဝေဖန်ပြောဆိုခဲ့မှုပါလေဒီသတင်းပါအင်ဂျီရောမှာသတင်းတော်တွေကိုပြောတဲ့အခါမှာလဲခြားနားမှုမရှိခဲ့ပါဘူ
း It's insane it's ridiculous it should have never been made
တော်မိုင်းမဲပြီးတော့အဓိပ္ပာယ်မရှိတဲ့သဘောတူညီချက်ပါဒီသဘောတူညီချက်ကိုလုပ်ကိုမလုပ်သင့်ခဲ့ပါဘူ
းအီရန်နေနဲ့နျူကလ িয়ার အစီအစဉ်ကိုပြန်ဆဖို့အစဉ်အဆက်ဖြစ်ကောင်းဖြစ်နေလောက်ပြီဆိုတဲ့သတင်းတော်တို့ရဲ့ပြောဆိုချက်ကိုလဲသမ္မတထရမ့်ကခတ်မှန်မှာပဲပြန်ဖြေခဲ့ပါတယ်
They're not going to be restarting anything. They restart it, they're going to have big problems, bigger than they've ever had before.
သူတို့ဘာလို့မပြန်စမှာမို့ပေါ့။သူတို့ပြန်စရင်လည်းရင်ကတခါမှမကြုံဘူးတဲ့ကြီးမားတဲ့ပြဿနာမျိုးနဲ့ရင်ဆိုင်ရမှာပါ။အဲ့ဒါကိုခင်ဗျားတို့ရေးမှတ်ထားလိုက်ပါ။အ
ီရန်နျူကလ িয়ার သဘောတူညီချက်အတွက်အဆုံးဖြတ်ပေးရမယ်မေလ12ရက်နေ့နီးကပ်လာချိန်မှာသမ္မတထရမ့်ကအခုလိုပြောကြားလိုက်တာပါ။အဲ့ဒီနေ့ဟာအီရန်အပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေပြန်မစဖို့သမ္မတထရမ့်ကညွန်ကြားချက်မထုတ်ပြန်ရင်ပိတ်ဆို့မှုတွေကိုပြန်ဆမယ့်နေ့ဖြစ်ပါတယ်။ပိတ်ဆို့မှုတွေအသက်ပြန်သွင်းဖို့ဆုံးဖြတ်ခဲ့ရင်တော့သမ္မတထရမ့်အစိုးရအနေနဲ့ကြီးမားတဲ့အရေးဆုံးမှုကိုလုပ်ဆောင်ခြင်းဖြစ်မယ်လို့နယူးဂျာစီပြည်နယ်ကအထက်လွှတ်တော်အမရောဘတ်မန်နန်ဒက်စ်ကပြောပါတယ
်။ How are they going to respond? What are we going to do? Are we going to slap bank sanctions? Are we going to be alone and isolated? How does
ဒီကိစ္စကိုအီရန်ဘက်ကဘယ်လိုတုံ့ပြန်မလဲ။သူတို့ဘာလုပ်မလဲ။ကျွန်တော်တို့ဘက်ပိတ်ဆို့မှုတွေကိုပြန်အသက်သွင်းမှာလား။ဒီကိစ္စမှာကျွန်တော်တို့တဦးတည်းလုပ်ပြီးတော့ထိကျန်ဖြစ်နေမှာလား။အဆုံးသတ်ပါကျွန်တော်တို့ရဲ့လုံခြုံရေးအခြေအနေဘယ်လိုလုပ်ပိုကောင်းလာမလဲ
စစ်ဖက်ဆိုင်ရာတိစောက်မှုတွေကိုဝင်ရောက်ဆစ်ဆိုးခွင့်ပြုတာအပအဝင်ပို့ပြီးပွင့်လင်းမြင်သာမှုရှိအောင်အီရန်ဘက်ကလှုပ်ဆောင်ဖို့လိုကြောင်းလဲအထက်လွှတ်တော်အမမန်နန်ဒက်စ်ကပြောပါတယ်ဒါပေမဲ့အီရန်ရဲ့အပြုအမူပြောင်းလဲဖို့အတွက်အမေရိကန်အနေနဲ့တဦးတည်းမလုပ်သင့်ဘူးလို့သူကပြောပါတယ်
There is work to be done on the agreement. But when the Iranians say they're not going to renegotiate anything, that's because they believe that only the United States is going
to be the one who is going to be the one who is going to be the one who is going to be the one who is going to be the one who is going to be the one who is going to be the one who is going to be the one who is going to be the one who is going to be the one who is going to be the one who is going to be the one who is going to be the one who is going to be the one who is going to be the one who is going to မြန်မာအဖွဲ့ကြီးပြုကွဲတောင်းလို့သူတို့ဘက်ကလုပ်တာမျိုးကျွန်တော်အနေနဲ့အဖြစ်မခံနိုင်ပါဘူး
။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ရပ်တန့်ရေးအတွက်သမ္မတအင်မြူရောကကြိုးပမ်းနေချိန်မှာအီရန်သဘောတူညီချက်အပေါ်ဆုံးဖြတ်ချက်ပေးရမယ်ရက်လည်းနှိကလာတာပါ။မြောက်ကိုရီးယားကောင်းဆောင်ခင်ဂျုံအွန်းဟာပွင့်လင်းပြီးရိုးသားစွာပြုမှုသူတူဖြစ်တယ်လို့သမ္မတထရမ့်ကအခုသတင်းပတ်ထဲမှာပဲပြောကြားခဲ့ပါတယ်။နျူကလ িয়ার မပြန့်ပွားရေးဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးဟောင်းမတ်ဖစ်စ်ပက်ထရစ်ကတော့အမေရိကန်နဲ့မြောက်ကိုရီးယားတို့စကားပြောနေကြတာကိုကတိုးတက်မှုတစ်ခုဖြစ်တယ်လို့သုံးသပ်ပါတယ
် There are a lot of potential pitfalls here it could all go very badly and we could be back in that talking about war but for the
time being တော်လေးမထားတဲ့အနေတွေကအများကြီးရှိနေတာပါအစိုးရဆုံးအခြေအနေကိုရောက်သွားပြီးစစ်ဖြစ်မဲ့အခြေအနေတွေကိုလည်းကျွန်တော်တို့ပြောနေရနိုင်ပါတယ်ဒါပေမဲ့လက်ရှိမှာစစ်ဆေးဖို့နျူကလ িয়ার ဖျက်သိမ်းဖို့နဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေအကြောင်းပြောနေကြပါတယ
်တာရွန်ချာဘရာဟာ Broken Institute ကပါ
I think the big concern that I have and that many others have is what President Trump is willing to sell out for a deal and whether that includes the troop
presence. ကျွန်တော်အတွက်နဲ့တခြားလူအတော်များများအတွက်အစိုးရဆုံးကိစ္စကတော့သဘောတူညီချက်ရဖို့သမ္မတ Trump ကဘာရီကိုဆွန့်လွှတ်ပေးလိုက်မှလဲဆိုတာနဲ့တောင်ကိုရီးယားနိုင်ငံမှာရှိနေတဲ့ American တပ်ဖွဲ့တွေကိစ္စပါမပါဆိုတာတွေပါပဲ
။ April 28ရက်နေ့မနေ့ဖြာမှာကျင်းပမဲ့ကိုရီးယားကောင်ဆောင်နှုတ်ဦးရဲ့ထိပ်သီးဆေးဝဲကိုလည်းကဘာကစောင့်ကြည့်နေကြမှာပါ။နိုင်ငံအကြားစစ်မဲ့ဆောင်မှာရှိတဲ့ပမွန်ဂျုံကျေးရွာမှာကျင်းပမဲ့ဒီထိပ်သီးဆွေးနွေးပွဲဟာစနစ်ကျော်ကာလအတွင်းမှာပထမဆုံးအကြိမ်ပြန်လည်ကျင်းပတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြခဲ့တာပါရှင် Facebook ကုမ္ပဏီအနေနဲ့ရုရှားက Facebook သုံးစွဲသူတွေရဲ့အချက်လက်တွေကိုရုရှားမှာရှိတဲ့ Internet Server တွေမှာထားဖို့နဲ့အဲ့ဒီလိုမလုပ်ရင်တော့နိုင်ငံတွင်း Facebook အသုံးပြုတာတွေပိတ်ပစ်မယ်လို့ရုရှားဆိုရကသတိပေးလိုက်ပါတယ်စာဝက်ပို့နိုင်တဲ့ App Telegram သုံးစွဲခွင့်ပိတ်ပင်လိုက်ပြီးရပ်ပိုင်းကြမှာပဲနိုင်ငံတွင်းလူမှုကွန်ရက်မီဒီယာအသုံးပြုမှုတွေကိုစောင့်ကြည့်ကြမှတ်တဲ့ Roskonnesa အစိုးရဌာနအကြီးအကဲကပြီးခဲ့တဲ့ပုဒ်ထူးနေ့ကအဲ့ဒီလိုသတိပေးလိုက်တာပါ VOA သတင်းတောက် Olia Aliba ပေးပို့ထားတဲ့သတင်းလွှာကိုမှတ်ခင်ပြူတွေကတင်ပြပေးပါမယ်ရှင်
ရုရှားရဲ့အချက်အလက်သိရှိမှုဆိုင်ရာဥပဒေနဲ့အညီ Facebook ကဆောင်ရွက်တာမရှိဘူးလို့ဆိုပြီးနိုင်ငံတွင်းလူမှုကွန်ရက်မီဒီယာအသုံးပြုမှုတွေကိုစောင့်ကြည့်ကြမှတ်တဲ့ Roskomnadzor ဌာနအကြီးအကဲ Alexander Sharif က Facebook ကိုချိန်ချလိုက်ကြပါဌာနအနေနဲ့ Facebook ကိုစုံစမ်းစစ်ဆေးတာပြီးဒီနေ့ကုန်မှလုပ်သွားမယ့်အကြောင်းနဲ့တကယ်လို့ Facebook အနေနဲ့ရုရှားကသုံးစွဲသူတွေရဲ့အချက်အလက် data တွေကိုရုရှားနိုင်ငံအတွင်းမှာပဲသိရှိထားတာမျိုးမဟုတ်ဘူးဆိုရင် Facebook ကိုပိတ်ပစ်ဖို့စဉ်းစားမယ်လို့ Mr. Sharif ကဤဝစီယာသတင်းစာကိုပြောဆိုခဲ့တာပါဒီလိုသတိပေးချက်မတိုင်ခင်ရပ်ပိုင်းတော့ကလည်းဆက်ဝတ်ပို့နိုင်တဲ့ app Telegram ကိုပိတ်ပစ်ဖို့ Roskomnadzor ဌာနရဲ့တောင်းဆိုချက်ကိုမော်စကိုတရားရုံးတစ်ခုကအတည်ပြုခဲ့ပါတယ် Telegram ဟာပုဂ္ဂိုလ်ရေးအချက်လက်ကာကွယ်ပေးမှုအားကောင်းတာကြောင့်အစိုးရဖွဲ့တွေကတုံ့လာနေကြတယ်လို့ဆိုပြီးဒီအက်ကိုတီထွင်သူ Pavadurov အနေနဲ့ဝက်ဆာတွေကိုပြန်ဖော်နိုင်တဲ့တော့ချက်ကိုရုရှားလုံခြုံရေးအာဏာပိုင်တွေကိုလွှဲပြောင်းပေးဖို့လဲအစိုးရကတောင်းဆိုခဲ့ပါတယ်ဒါမဲ့ Durov ကတော့ Telegram ပါလွတ်လပ်ခွင့်နဲ့ကိုပိုင်ခွင့်ရဘက်မှသာရပ်တည်တယ်လို့ဆိုပြီးအာဏာပိုင်တွေရဲ့တောင်းဆိုချက်ကိုမလိုက်ရောခဲ့ပါဘူး။ဒါကြောင့်လဲ Telegram ကတုံးနေတဲ့ Google နဲ့အမေဇုန်ကုမ္ပဏီပိုင် IP လိပ်စာတွေကို Roskomnadzor ဌာနကပိတ်ပစ်လိုက်ပါတယ်။ Google နဲ့ Amazon ရဲ့အချက်လက်သိသိပေးတဲ့ဝန်ဆောင်မှုတွေကို Telegram ကတုံးနေတယ်ဆိုတာကိုသိပြီးတဲ့နောက်မှာအဲ့လိုလှုံ့ဆော်လိုက်တာပါ။ဒါဟာရုရှားအနေနဲ့သူ့ကိုယ်သူအကျိုးရောက်အောင်လုပ်နေတာလို့ George Washington တပ်သူကလေးလာသုံးသပ်သူ Robert Orton ကပြောပါတယ
်။ The Russians are sort of shooting themselves in the foot because here they've invented something that's quite technologically advanced.
ရုရှားဟာသူကိုယ်တိုင်အစိမ့်နီးပညာတချို့တီထွင်နေတာရှိပေမဲ့ဒီလိုမျိုးနီးပညာတွေကိုကမ္ဘာတစ်ဖက်သုံးလို့မရအောင်လို့ပြည်ပနာကကိုယ့်ကိုယ်ကိုအထည်နာအောင်လုပ်နေတာနဲ့အတူတူပါပဲ။ပူတင်ဟာသူ့နိုင်ငံအတွင်းမှာစိတ်ဝင်စားစရာကွန်ပျူတာတွေကိုစမ်းသပ်ထုတ်လုပ်နိုင်စွမ်းအများကြီးရှိတယ်ဆိုတာကိုပြသနေပေမဲ့တချိန်ထဲမှာလည်းပဲဒီနိုင်ငံရေးကြီးမားချက်အတွက်ဓာရီကိုတပ်ပစ်ဖို့ကြိုးစားနေတာပါ
။ Telegram ပြည့်ရှင်တွေကတော့ရုရှားတရားရုံးရဲ့ဆုံးဖြတ်ချက်ကိုလူခွေရေးဆိုင်ရာဥရောပတရားရုံးမှအယူခံဝင်ဖို့စီစဉ်နေကြပါတယ်။ဝက်စာတွေကိုပြန်ဖော်နိုင်တဲ့တော့ဟာသုံးဆွဲသူတွေရဲ့ဖုန်းထဲမှာပဲရှိတာဖြစ်ပြီးကုမ္ပဏီတွေနဲ့ဂျာကိုရယူဝင်မရှိတာကြောင့်ရုရှားဌာနရဲ့တောင်းဆိုချက်ကိုသူတို့အနေနဲ့လိုက်ရောဖို့ဆိုတာမဖြစ်နိုင်ဘူးလို့ Telegram ကပြောပါတယ
်။
ဝက်စာပေါ်တဲ့တော့တွေကသုံးဆွဲသူတွေရဲ့စက်တီထဲမှာပဲရှိတာပါ။ App ကိုကိုင်တဲ့သူတွေမှမရှိပါဘူး။ဒါပြင်ဒီတော့နံပါတ်တွေကိုပုံမှန်အစ်စ်ပြောင်းနေကြတာပါ။ဖွဲ့စာတွေကိုဖော်နိုင်တဲ့အဓိကတော့တခုတည်းရှိတာမျိုးမဟုတ်ပါဘူ
း This is a tool that Russia has that it can use
ရုရှားဟာသူ့ရဲ့ရည်မှန်းချက်တွေအောင်မြင်ဖို့အတွက်အခုလိုမျိုးတမင်အသုံးချလှုပ်ဆောင်နေရှိပါတယ်ဒါပေမဲ့လည်းဒီလူမှုကွန်ရက်တွေရဲ့လုံနိုင်စွမ်းကရုရှားစိုးရကသူတို့ကိုပိတ်ပင်နိုင်စွမ်းတဲ့အများကြီးပို့ပြီးတော့အားကောင်းပါတယ
် Telegram ကိုတည်ထောင်သူ Durov ကတော့ Digital TV ရာတော်လန်ရေးလှုပ်ဆောင်သွားကြဖို့နှိုးဆော်ထားပါတယ်ရုရှားစိုးရရဲ့ပိတ်ပင်မှုတွေကိုကျော်လွန်နိုင်ဖို့အတွက်ပိတ်ကွာငွေချေနည်းကိုသုံးပြီးတော့အင်တာနက်ကုမ္ပဏီတွေကိုဝန်ဆောင်ကပေးသွားဖို့ပြင်ဆင်နေတယ်လို့လည်းသူကပြောပါရရှင
်။မကင်ဖြူထွေးပြောပြခဲ့တာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေကိုလိုင်းတူမီတာ25 32 51နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190တို့ကနေပြီးတော့တိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။အဲ့ဒီအချိန်ပိုင်းတွင်မှာတော့ကျမ်းမာရေးခန္ဓာဥရောခင်ရဲ့မြမအရေးသုံးသက်ချက်နဲ့တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ခန္ဓာတွေကိုနာဆင်ကြရမှာပါရှင်။အခုကြာသပတေးနေ့ညနေခင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင
်။ကောင်းနမြကိုရဲနိုင်ငံကစစ်မဲ့ဆောင်ဒေသမှာနိုင်ငံခေါင်းဆောင်တွေထိတ်သီးဆွေးနွေးပွဲမနက်ပိုင်းကျင်းပအောင်မှာတောင်ကိုရဲသမ္မတမွန်ဂျေရင်ကမြောက်ကိုရဲခေါင်းဆောင်ကင်ညွန်းကိုကျေးဇူးနှုတ်ဆက်ဖို့စီစဉ်ထားပါတယ်။ထိတ်သီးတွေ့ဆုံမှုအစီအစဉ်သေးသေးကိုတောင်ကိုရဲသမ္မတအရာရှိချုပ်ကဒီကနေ့ထုတ်ပြန်ရမှာတော့ပန်မွန်ချွန်ချီရော်ကရင်းချင်းရင်ခီရမှာတရားဝင်တွေ့ဆုံမှုမတိုင်မီကွန်ပျူတာဖောက်ကိုအတူပူးတွဲစစ်ဆေးကြည့်ရှုဖို့လည်းပါဝင်ပါတယ်။American Congress တို့မှပြည်သူ့သမ္မတအီမန်နျူအယ်မာခရွန်မနေ့ကမင်းငွန်းပြောကြားမှာနိုင်ငံခြားသမားဝင်ခိုင်မာတဲ့ဆက်ဆံရေးနဲ့ဘုံချိုးစည်းဝါးကိစ္စရပ်တွေအပြင်အီရန်ရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်တဲ့2015ခုနှစ်ကနိုင်ငံတကာသဘောတူညီချက်ကိုလည်းအာရုံစိုက်ထားပါတယ်။သမားခြား American ခီးစဉ်တွင်မှာတော့နိုင်ငံစလုံးဖြတ်တန်းခဲ့မှုတွေဒေါ်လာစစ်ပွဲအတွေ့အကြုံတွေဒုတိယကမ္ဘာစစ်ကနေဒီကနေ့အချိန်ထိအမြင့်တင်လာတဲ့ဆက်ဆံရေးတွေကိုပြည်သူ့သမ္မတကအသာပြေပြောကြားသွားခဲ့တာပါ။အမေရိကန်သဘောပတ်ဝန်းကျင်ထင်းသိမ်းအေဂျင်စီ EPA ကစကော့ပရူတာတာဝန်ယူစဉ်ကာလအတွင်းကျင့်ဝတ်ပိုင်ဖောက်ပြမှုလွယ်မတဲ့သုံးဆွဲမှုဆဆွဲချက်တွေအတွက်ဒီနေ့လွှတ်တော်မှာမေးခွန်းထုတ်ခံရမှာဖြစ်ပါတယ် EPA ရဲ့ဗန်နိုင်းသုံးစင်းနဲ့ပတ်သက်လို့အောက်လွှတ်တော်ဆော့ကွန်ပဏီနှစ်ခုရှိမှထွက်ဆိုရမှာလေကြောင်းခီးစွားမှာထိုက်တန်းကြကြသုံးဆွဲခဲ့တာလွန်ကျော်ရေးဆော့ရှက်တွေနဲ့ဝါရှင်တန်မှာခန့်တခန့်ငှားရမှာသုံးဆွဲတဲ့ကုန်ကျစရိတ်တွေနဲ့ပတ်သက်ပြီးလွှတ်တော်ကိုယ်စားလှယ်မေးခွန်းထုတ်မယ်လို့လည်းမျှော်လင့်ရပါတယ်မြန်မာနိုင်ငံပါဝင်8000နိုင်ငံများအထင်အာဆီယံစီးပွားရေးနဲ့ကုန်သွယ်ဝင်ကြီးတွေရဲ့အစည်းအဝေးတွေစင်ကာပူနိုင်ငံမှာဒီကနေ့စတင်နေပါပြီ။မနေ့ကစနေနေ့မှာစတင်ကျင်းပဖို့ရှိနေတဲ့အာဆီယံသင်းဝင်နိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲအတွင်းမှာတော့မြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့အချက်အလက်တွေကိုလည်းထပ်သွင်းဆွေးနွေးသွားလိမ့်မယ်လို့ညွှန်လင်းနေကြပါတယ်ခင်ဗျာ
။ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Linus Ringers ဖြစ်ပါတယ်ရှင်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ်ပြီးပြီးချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ PO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။နောက်နှစ်နာရီကြာည9နာရီထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေနားဆင်နိုင်ပါတယ်။ PO ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this